ပဲခူးတိုင်းတောင်ကူခရိုင်စွာချောင်းရေလောင်တမန်ကျိုးပေါက်ပြီးရန်ကုန်မန္တလေးအမြန်လမ်းမိုင်တိုင်160ကျော်မှာရေလွှမ်းမိုးသွားတာကြောင့်လူ5000ကျော်ရေပေးသင့်ခဲ့ရကြောင်းတာဝန်ရှိသူတွေကပြောပါတယ်ရေလွှမ်းမိုးမှုကြောင့်လူတဦးသေဆုံးပြီးပိတ်မိနေသူတွေရှိနေသေးပဲဖြစ်တယ်လို့ဒေသခံတွေကပြောပါတယ်ကြာသာပတိနေ့မနေ့ပိုင်းဒီကယ်ဆယ်ရေးစခန်း50ကျော်ဖွင့်ထားရပါတယ်ရေပေးသင့်နောက်ဆုံးအခြေအနေကိုတော့ VOA သတင်းတော်မတ်မေခစူးစီးတင်ပြထားပါတယ
်ရေလောင်တမန်ရေပိုလွဲကျိုးပဲ့သွားတဲ့အကျိုးဆက်ကြောင့်လက်ရှိမှာစွာချောင်းကိုဖျက်ကူးထားတဲ့တံတားတစ်ချံမြေအောက်ကိုတပေခွဲလောင်နှိမ့်ချသွားခဲ့တယ်လို့အမြန်လမ်းမိုက်နှစ်ခုလုံးပျက်စီးမှုတွေရှိခဲ့တာပါဒီလိုပျက်စီးခဲ့မှုတွေအပေါ်ဆောက်လုပ်ရေးဝန်ကြီးဌာနဘက်ကအမြန်ဆုံးပြန်လည်ပြင်ဆင်နေပြီးလက်ရှိမှာတော့ရန်ကုန်မန္တလေးလမ်းဟောင်းပိုင်းဘက်ကအရင်ကလိုပြန်လည်သွားလာနေရပြီလို့ဒေသခံတွေကတော့ဆိုပါတယ်လက်ရှိရန်ကုန်မန္တလေးအမြန်လမ်းမှာတော့ကားငယ်တွေနဲ့ကုန်မပါတဲ့ကားတွေကိုပဲဒီနေ့နေကင်းပိုင်းအထိသွားလာခွင့်ပေးထားတာပါကုန်တင်ကားတွေပါသွားလာနိုင်ဖို့ဆောင်ရွက်နေတယ်လို့စောက်လုံရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးဟန်စောကသတင်းထောက်တွေကိုပြောပါတယ
်ဒီရန်သွားလာမှုမပြတ်အောင်ဘေးလေးထိုးပေးပါမယ်ဘေးလေးရတော့ကူတို့အလုံးဘေးလေးရထိုးပါမယ်စင်းတက်ကစင်းပြေအောင်စင်းတက် ramp ပတ်ချက်ထိုးပေးရကိုသူတို့ထိုးတာကတော့ကျွန်တော်တို့ညာဥပန်းတော့ပြီးပြတော့မှန်ပါလေ။မှန်ပြီလို့ရှိရင်ပြီးတယ်နဲ့ကျွန်တော်တို့ကအားလုံးဟိုသို့ပြီးလို့ရှိရင်သူရေဒီတံပေါ်နေရဝိတ်ကြတာတက်လာတယ်။တက်လာတဲ့အတွက်နောက်ကြီးသွားလာမဲ့ရင်နေရဝိတ်တွေကလည်းရှိမှအတွက်လုတ်တက်စီရင်လို့ပဲ။လုတ်တက်စီလို့ပြီးတော့မှအောက်မှာဒီတိုင်ရန်ဟိုနှိမ့်ချမှုရှိလားမရှိလားအားလုံး check လုပ်လို့ရှိရင်တော့ကျွန်တော်တို့မနေ့သွားတော့ပန်းဖြစ်ဖြစ်ပေါ့လေ။အဲ့လောက်ကျွန်တော်တို့ဒီဘက်ကနေပြီးတော့ကားလေးတွေစားတော့ပြီလို့ဒါလို့တော့စီမံချက်လုပ်တော့ပဲအပေါ်ဘက်ကလည်းချင်းကလည်းနေတဲ့အောက်ဆင့်တော့စားတော့တော့ပေါ့အဲ့ဒါလည်းအခုကြောက်ကြီးရဖြစ်ပြီးတော့မြန်ပြင်းနေပါလေပြီးတော့အဲ့ဘက်ကနှစ်လမ်းတစ်ခါတော့သွားလို့ရအောင်သူတို့အဲ့ဒါလည်းမြန်ဆုံးလုပ်နေပါလေဒီရက်နှစ်ရက်အတွက်ပေါ့လေဒီအားလုံးပါရလာရေးပူပြီးတော့ဆင်ပြေသွားမယ်လို့ဆိုတော့
ရေကြီးမှုအကျိုးဆက်အရာလက်တလုံးမှာလူပေါင်း5000ကျော်ရေပေးကြုံတွေ့နေရတယ်လို့ဒီကနေ့မနက်ပိုင်းသတင်းတွေအရာကယ်ဆယ်ရေးစခန်း50ကျော်ဖွင့်ထားရတယ်လို့လူမှုဝန်ထမ်းနဲ့ကယ်ဆယ်ရေးဝန်ကြီးဌာနကညွှန်ကြားရေးမှူးဒေါ်ဖြူလဲလဲထွန်းကပြောပါတယ
်ဒီနေ့မနေ့အမားတို့သိရတာကတော့စခန်းကစုစုပေါင်း52ခုရှိတယ်တဲ့ညီမသူကရေတာရှိရှိတယ်တောင်ငူရှိတယ်ပေါ့နော်ဒါပေမဲ့အဲ့ဒါအခုနည်းနည်းထပ်တိုးမဲ့ခြေနေတော့ရှိတယ်ထင်တယ်တောင်ငူဆိုရင်နည်းနည်းထပ်တိုးတယ်ညီမအဲတောင်ငူကမနေ့ကရတာ4000ကျော်လူရေလေအခုဆိုလို့ရှိရင်1000ကျော်လို့တော့သိရတယ်အပြောင်းလဲတွေတော့ရှိနေမယ်ညီမဒီလားမြေပြင်မှာခြေနေရတယ်ဟုတ်အမားတို့ကြတော့အမားတို့ဝန်ကြီးဌာနလက်တလို့ဆိုတော့ဆန်ရိတ်ခါဖို့ထောက်ပံ့လိုက်တယ်ညီမရယ
်။စွာချောင်းရေလောင်တမန်ဟာလက်ရှိခြေနေမှာတော့စိုးရိမ်စရာမရှိတော့ပေမဲ့လမ်းပန်းဆက်သွယ်ရေးကတော့အခက်ခဲရှိနေသေးတယ်လို့ရေကြီးမှုကြောင့်ပိတ်မိနေတဲ့နေရာတွေမှာရိတ်ခါအခက်ခဲတွေရှိနေသေးလို့စွာမြို့ဒေသခံတဦးဖြစ်တဲ့ကိုလင်ကပြောပြပါဗျ
။တိုင်းဒေသကြီးအစိုးရဖွဲ့ရတော့ဌာနတို့ဘာလို့တော့အခုမြို့နယ်ထွေအုပ်ကိုပို့တယ်လို့ဆိုတော့မနေ့ကတော့တင်ရတယ်ပေါ့။ဘူးလက်လမ်းမီရဲ့ရွာတွေကိုအရင်ဆုံးသူတို့ဦးစားပေးလည်းလိုက်ပို့တယ်။ဘုပ္ပမဲ့လောလောချို့ခုချို့တရားရနာမဆက်သွေးသွားလာခက်ခဲတဲ့ရွာကြီးရှိတယ်။တချို့လုံးလုံးမရောက်သေးတဲ့ရွာကြီးလည်းရှိတယ်ပေါ့။ခုလောရတော့အင်းနဲ့အတိုင်းလုံလာတော့တက်မလို့သားတွေပဲ။လက်တလို့ထီအောင်တော့ဒီအထောက်ပံ့ကတော့ဒီဒေသခံတွေပြီးတဲ့ချမင်းတုပ်လေးတွေရေတန့်ဝူးလေးတွေတော့ပဲရသေးတယ်
။ရေလွှမ်းမှုကြောင့်ရန်ကုန်မန္တလေးရထားလမ်းပိုက်မှာထိခိုက်ပျက်စီးမှုတွေရှိခဲ့ပြီးရန်ကုန်နေပြည်တော်ရန်ကုန်မန္တလေးပြည့်စွဲတဲ့ယထာတွေကိုခိတရနာထားရပါတယ်ဒေတာကန်တူဖြစ်တဲ့ကိုလွင်ကတော့ယထာလမ်းမိုင်းအခြေအနေနဲ့ပတ်သက်လို့အခုလို VOE ကိုပြောပြပါတယ
်ဒီယထာလမ်းမိုင်းပြုပြီးအဖွဲ့ရဒီဟာပေါ့အဆန်လမ်းကိုသူတို့အဓိကဦးစားပေးပြီးလုပ်ပါဒီအဆန်လမ်းမိုင်းကိုဦးစားပေးပြီးလုပ်ရမှာဆိုတော့သူက9လောက်တော့ကြာမယ်လို့သူတို့ခန့်မှန်းထားတယ်နောက်တစ်ခုကဟိုဘက်ကျတော့နေပြီးတော့ရန်ကုန်အဆုံလမ်းကျတော့သူကလမ်းမမြေသားလေးပါမြေသားလေးတော့ကြောက်တယ်ရောဘာမှမရှိတော့ဘူးအရေးကြမှသူကလုပ်ငန်းမြေသားလျှောက်မှဆယ်ရက်နဲ့ဝင်လို့ရမှလောလောဝမှဆိုတော့သူကတလားကြော်တော့ကြာမယ်လို့သူတို့ခန့်မှန်းတယ
်အစိုးရပိုင်းဘက်ကတော့လက်ရှိအခြေအနေကိုအကောင်းဆုံးဖြစ်အောင်ကူညီကယ်ဆယ်ရေးလုပ်ငန်းတွေစီစဉ်ဆောင်ရွက်နေတယ်လို့ဆိုပါတယ်ရေလွှမ်းမိုးခံရတဲ့အမြန်လမ်းပိုင်းတစ်ခုလုံးရောယထာလမ်းပိုင်းရောဟာတည်ယူပို့ဆောင်ရေးအဓိကလှုပ်ဆောင်နေတဲ့လမ်းကြောင်းတွေဖြစ်တာကြောင့်ကုန်စည်စီးဆင်းမှုမရက်ဆိုင်သွားရအောင်စူးစမ်းနေတဲ့အကြောင်းစောက်လို့ရေးဝန်ကြီးဌာနကတာဝန်ရှိသူတွေကပြောဆိုထားပါတယ်ရှင်